မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့သူတွေကရိုနာဗိုင်းရပ်စ်ကူးစက်သူတွေပါလာမှာဆိုတဲ့အတွက်ဒုက္ခသည်တွေအများပြားဝင်ရောက်လာနေတဲ့ဆော့မွိုင်းခရိုင်မဲဆီရန်ကကျန်းမာရေးဝန်ထမ်းတွေကိုထိုင်းအာဏာပိုင်တွေကကိုဗစ်ကာကွယ်ဆေးအရှိန်နဲ့ထိုးပေးနေပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေထိုင်းနိုင်ငံအတွင်းခိုးလုံနေထိုင်ခွင့်ပြုမှာမဟုတ်ဘူးလို့ထိုင်းကျန်းမာရေးဝန်ထမ်းတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်မှုတောင်းရောက်ကြီးရှိခဲ့တဲ့ထိုင်းကျန်းမာရေးဝန်ကြီးအန်နီတင်ချန်ဗီရာကပြောပါတယ
် I feel pity for them I want them to be safe
ကရင်ဒုက္ခသည်တွေရဲ့စိတ်ကောင်းဖြစ်နေကြောင်းသူတို့ကိုပြင်းပြင်းစီစဉ်ပြီးလူသားချင်းစာနာမှုဆိုင်ရာရာဒင်းရထိုက်တဲ့အခွင့်အရေးတွေနဲ့အညီဆက်ဆံတာကိုလူလောပါကြဒါပေမဲ့ထိုင်းနိုင်ငံတွေကိုဝင်လာခွင့်မရှိနိုင်ကြောင်းနဲ့လက်တလုံးကြုံတွေ့နေရတဲ့အခြေအခဲကရှောင်နိုင်မှုတွေရောက်လာရခြင်းတော့ကူညီထောက်ပံ့ပေးမှာဖြစ်ကြောင်းထိုင်းကျွမ်းမှာပြောပါတယ်ဒီကြောင့်တိုက်ခိုက်မှုအပါအဝင်ကရင်ပြည်နယ်အတွင်းထိုးစစ်ဆင်မှုတွေပြီးခဲ့တဲ့သတင်းပတ်တွေကစလို့မြန်မာစစ်တပ်ကအရှိန်မြင့်လှုပ်ဆောင်နေရာကြောင့်ထိုင်းနိုင်ငံဘက်ကကရင်ဒုက္ခသည်တွေထောင်ထဲချီပြီးတော့ထွက်ပြေးလာရဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တစ်ချိန်တည်းမှာပဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကလက်မခံနဲ့ပြန်ပြီးတော့မောင်းထုတ်တယ်။နေဆက်မှာရောက်နေတဲ့ဒုက္ခသည်တွေအတွက်ပေးမယ့်အကူအညီတွေကိုထိုင်းစိုးရကအကန့်အသတ်နဲ့သာခွင့်ပြုနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်။